မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်ဂရေဂျွေတထေးကြီး George Soros ဟာဒီကနေ့မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံထဲမှာလက်တလောလုပ်နေတဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်လေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ် Mr. Soros ဟာနေ့လယ်ပိုင်းမှာပြန်ကြားရေးနဲ့ဗဏ္ဍာရေးစတဲ့ဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီးတွေနဲ့လည်းတွေ့ဆုံပြီးတော့ဝန်ကြီးဌာနအလိုက်လုပ်နေတဲ့ပြည်ပြင်ပြောင်းလဲရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ကုစဝင်းလိုင်ကပြောပြပေးပါလားရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံကိုဇန်နဝါရီလ5ရက်နေ့ကလေးကရောက်ရှိနေတဲ့အမေရိကန်ဂရေဂျွေတထေးကြီး George Soros ဟာဒီကနေ့မနေ့ပိုင်းမှာနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးတော့လက်ရှိလှုပ်ဆောင်နေတဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလက်ဖြစ်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူအဖြစ်အသစ်ခန့်အပ်တာဝန်ပေးခံထားတဲ့သူလက်ဖြစ်တဲ့ဦးရဲထွတ်က VOA မြန်မာပိုင်းကိုပြောပြပါတယ်။သမ္မတက
George Soros ကတွေ့ပါရခင်ဗျာ။ကျွန်တော်တို့ကတော့အဲ့ဒီခဲကိုမဝင်ရတော့ကြမှုကျွန်တော်အသေးစိတ်တော့မသိပါဘူးခင်ဗျာအချမ်းပြားဖြစ်တော့ကျွန်တော်တို့ဒီနေ့ဟိုသူ့ရဲ့မြန်မာနိုင်ငံရဲ့ကျွန်တော်တို့လုပ်နေတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအခြေအနေတွေရယ်နောက်တစ်ခါကျွန်တော်တို့ကြံနေပြုပြင်ဒီကျွန်တော်ပြန်ကြားရေးဆိုင်ရာပေါ့တာဝန်ပြုပြင်ပြောင်းလဲတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့မှဆွေးနွေးလို့ကျွန်တော်အချမ်းပြေးသိပါရခင်ဗျာဒီအခုသမားကြီးလုပ်နေတဲ့ကျွန်တော်တို့ဒီနိုင်ငံစီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ပြီးရင် George Soros ရဲ့သူကအဖွဲ့အစည်းတွေဆောင်ရွက်ပေးနိုင်မဲ့အခြေအနေနဲ့သူတို့ကဆွေးနွေးသွားတယ်လို့သိရပါတယ်ခင်ဗျာ
။နိုင်ငံတော်သမ္မတနဲ့ Mr. Soros တို့တွေ့ဆုံစဉ်မှာသူတက်ရောက်ခွင့်မရှိခဲ့ပေမဲ့လည်းနောက်ပိုင်းမနေ့၁၇နှစ်ကျော်လောက်မှာပြန်ကြားရေးနဲ့ဗန္ဓာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတွေနဲ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲကိုတော့သူတက်ရောက်ခဲ့တယ်လို့ဦးရဲထွတ်ကပြောပါတယ
်။ပြန်ကြားရေးဌာနပြည်ထောင်စုဝန်ကြီးရဲ့ဗန္ဓာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့တွေ့ရချိန်မှာတော့ကျွန်တော်လည်းတက်ရောက်ခွင့်ရပါတယ်။ပြန်ကြားရေးကဏ္ဍနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ပြန်ကြားရေးဝန်ထမ်းပြောင်းလဲနေတဲ့နိုင်ငံပိုင်းမီဒီယာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်နဲ့ကြောင်းတဲ့အခါမှာလိုအပ်တဲ့ဒီလေ့ကျင့်ကိစ္စတွေဒါနဲ့ပတ်သက်လို့အဲ open society ဘက်ကနေပြီးမှအကူအညီပေးနိုင်တဲ့ကိစ္စတွေကိုကျွန်တော်ဆွေးနွေးခဲ့ပါခင်။နောက်ဒုတိယအနေနဲ့ကတော့ကျွန်တော်တို့စာပေဗိမာန်ကိုကျွန်တော်တို့အရင်ဆုံးက1982ခုနှစ်မတိုင်မီကရှိခဲ့တဲ့စာပေဗိမာန်နဲ့မြန်မာနိုင်ငံဘာသာပြန်စာပေအသင်းတို့မျိုးပြန်ပြီးတော့မှဖွဲ့စည်းနိုင်အောင်အဲ့တော့ဒီစာအုပ်စာပေတွေကိုနိုင်ငံတကာစာပေတွေကိုမြန်မာဘာသာအပြင်တိုင်းသားဘာသာတွေနဲ့ပါဘာသာပြန်ဆိုပြီးတော့မှပြည်သူတွေတဲ့အဖို့နှုံချူသားစွာနဲ့ဖြန့်ဝေနိုင်အောင်ကျွန်တော်လုပ်မဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့ဒီကိစ္စမှာလည်း open society ဘက်ကနေပြီးတော့သူတို့ကကျွမ်းကျင်တဲ့ပညာရှင်တွေလာရောက်တွေ့ဖက်ပြီးတော့အကူအညီပေးဖို့အသေးစိတ်ကိစ္စတွေကိုတော့ကျွန်တော်တို့တွေဆက်ပြီးတော့ဆွေးနွေးဖို့ဆိုပြီးတော့မှတဘောတူခဲ့ကြပါတယ်ဘာနာရေးဝန်ကြီးဌာနနဲ့ကတော့ဗျာဟိုကျွန်တော်ကလက်ရှိကျင့်သုံးနေတဲ့ဘာနာရေးနဲ့တော့ငွေကြေး policy တွေပေါ်မှာသူ့ရဲ့အမြင်တွေနောက်တစ်ခုအကြံပြုချက်တွေအဲ့ဒါတွေကိုဆွေးနွေးရပါတယ်သူကသိရပါတယ်ခင
်ဗျာပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလက်ဖြစ်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူအဖြစ်အသစ်ခန့်အပ်တာဝန်ပေးခံထားရသူလက်ဖြစ်တဲ့ဦးရဲထွတ်ပြောပြခဲ့တာပါ George Soros ဟာမနေ့ကတော့88မျိုးဆက်ចောင်းသားកောင်းဆောင်នី NLD ပါတီកောင်းဆောင်នីအပါအဝင်네ပယ်စုံကလူပုတ်ကိုတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့မီဒီယာကိစ္စတွေကိုဆွေးနွေးခဲ့တာပါ George Soros ဟာမနေ့ပြန်မှာတော့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်။ Mr. Soros ဟာကမ္ဘာတဝန်းဖိနှိပ်ခံလူအဖွဲ့အစည်းတွေတိုးတက်မြင့်မားလာရေးအတွက်သူ့ကိုယ်ပိုင်ငွေကြေးကိုစိုက်ထုတ်ပြီးတော့ Open Society Institute လို့ခေါ်တဲ့ပွင့်လင်းလူမှုအဖွဲ့အစည်းကတဆင့်ကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။OSI လို့လူသိများတဲ့ဒီ Open Society Institute ဟာ1994ခုနှစ်ကစလို့မြန်မာနိုင်ငံဒီမိုကရေစီတိုးတက်ရေးနဲ့ပညာရေးဆိုင်ရာအထောက်အကူတွေကိုဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ Mr. Soros ဟာလွန်ခဲ့တဲ့တစ်နှစ်ကျော်လောက်တုန်းကလည်းမြန်မာနိုင်ငံကိုပထမအကြိမ်ဖြစ်ရှေ့ရကြသွားရောက်လည်ပတ်ခဲ့ပါသေးတယ်။သူ့ရဲ့အဲ့ဒီမြန်မာပြည်ခီးစဉ်အတွင်း Mr. Soros ဟာသမ္မတဦးသိန်းစိန်ဒေါအောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့တာပါ။အဲ့ဒီခီးစဉ်အတွင်းသမ္မတနဲ့တွေ့ဆုံပြီးနောက်လူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့သူ့အဖွဲ့ရဲ့ရုံးခွဲမြန်မာနိုင်ငံမှာဖွင့်မဲ့အကြောင်းလဲပြောကြားခဲ့ပါတယ်